Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ29ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကို line to meter 1925ရောကနေတိုက်ရိုက်ထုတ်လင်းနေပါပြီရှင်ကျွန်မနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျွန်တော်ကတော့ဇောင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ပျောက်ဆုံးနေတဲ့ Air Asia လေယာဉ်ဟာပင်လယ်ပြင်အောက်ထက်မှာရောက်နေပြီလို့ Indonesiaရှာဖွေအဖွဲ့အကြီးကြီးကပြောပါတယ်မိလောင်သွားတဲ့ Greek ferry boat ကနေရာနဲ့ချီတဲ့ခီးတဲ့တွေကိုကက်တင်လာနိုင်ပေမဲ့အများအပြားကြန့်ရှင်းနေတဲ့ဖြစ်ပါတယ်တရုတ်နိုင်ငံမှာဂျီမဲအုံပြုတ်ခွင့်နေဖြတ်တောက်ခံလိုက်ရပါတယ်ဒီလိုဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့မသိကြီးထိုင်နေအတူတင်ပြပေးတော့မှာပါခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့သတင်းတွေထဲမှာကြားကြမှာတော့၃နှစ်ကြာမကြာခဏတင်းမာမှုဖြစ်နေတဲ့လက်ပတောင်းနောင်ကျင်းနေစီမံကိန်းမှာဝမ်ပောင်ကုမ္ပဏီကခတ်ထားတဲ့ chance ရေကိုဒေတာခန်တောင်သူတွေကတွားဖြတ်ကြတဲ့သတင်းမှာတော့
ဒီဒေတာမှာဒီမတရား chance ကိုခတ်ခံရတဲ့လူတို့ကအဲ့ဒီအတွက်မို့လို့ဒီဒေသခံတောင်သူတွေကနေပြီးတော့ဟိုဒီပဲသိန်းငုံကြီးအဲဒီကြောင်းကြီးပိုင်းကြီ
းလက်ပတောင်းကဆရာတော်ဦးအားလောကမိန့်ကြားတော်တာပါအပြည့်စုံကိုမကြခင်တင်ပြပေးမှာပါဒါအပြင်လက်ပတောင်းတော်ပဋိပက္ခမှာဒေသခံတောင်သူတွေကိုရဲကတနတ်နဲ့ပြစ်ခတ်တဲ့အတွက်မြန်မာအစိုးရကိုကမ္ဘာနိုင်ငံအချို့နဲ့ပြပရောက်မြန်မာအရေးလှုပ်ရှားသူတွေကရှုံချလိုက်တဲ့တဲ့တင်အငင်းပွားပွဲဖြစ်နေတဲ့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီအစဉ်အဆက်ရွေးကောက်ပွဲနောက်ဆက်တွဲတဲ့တင်တွေနဲ့အတူနှစ်တကူတည်တခြင်းလက်ဆောင်နဲ့လည်းတဲ့တင်တွေအပြီးမှာတင်ဆက်ပေးမှာပါခုအရင်ဆုံးတော့တဲ့တင်လာနေနောက်ဆုံးရတဲ့တင်တွေကိုကိုဇော်ဝင်းလိုင်းနဲ့မသိငီထိုက်တို့ကပြောပြပေးကြပါအောင်ရှင်
ပြောင်းဆုံးနေတဲ့ Air Asia လေယာဉ်ဟာပင်လယ်ပြင်အောက်ထက်မှာရောက်နေပြီလို့ Indonesia ကယ်ဆယ်ရေးနဲ့ရှာဖွေရေးအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ခီးတယ်နဲ့လေယာဉ်ဝန်ထမ်းစုစုပေါင်း162ဦးပါသွားတဲ့ Airbus 320အမျိုးအစားအဲ့ဒီလေယာဉ်ဟာ Indonesia နိုင်ငံ Java ပင်လယ်ပြင်အတွင်းမှာတနင်္ဂနွေနေ့ကပြတ်ကျသွားခဲ့တယ်လို့ယူဆရကြောင်းအဲ့ဒီရှာဖွေကယ်ဆယ်ရေးအဖွဲ့အကြီးအကဲဘန်ဘန်ဆူလစ်ဂျီယိုကသတင်းတောက်တွေကိုဒီကနေ့ပြောလိုက်တာပါ။တောကဖိစီနေကြတဲ့ခီးတယ်ရဲ့မိသားစုဝင်တွေကမြောင်းလင်းကျဲတစုံတရားထွက်လာနိုးနဲ့ဆောင်ဆိုင်နေကြတဲ့အချိန်မှာပဲဒီကနေ့ရှာဖွေရေးလုပ်ငန်းတွေကိုဆက်လက်ပြုလုပ်နေပါတယ်။တင်မောတွေ၊လေယာဉ်တွေ၊ရဟယင်တွေအသုံးပြုပြီးရှာဖွေရေးလုပ်ငန်းတွေကိုဆက်လက်ပြုလုပ်နေကြတာမှာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကလည်းရှာဖွေကူညီပေးဖို့အဆိုပြုထားပါတယ်။ဇင်းနုံတက်တက်တာတာနဲ့စီးလို့ရတဲ့ Airbus Key တဲ့တင်လေယာဉ်ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကနေစင်ကာပူနိုင်ငံကိုထွက်ခွာနေချိန်ဒေသခံတို့ချင်းတင်းငွေနဲ့မနဲ့9:24မိနစ်မှာပျောက်သွားခဲ့တာပါ။လေယာဉ်ဆထွက်ပြီး40မိနစ်အကြာခီးစဉ်တဝက်နီးပါးလောက်ရောက်ချိန်မှာအဆက်အသွယ်ပြတ်တောက်သွားခဲ့တာဖြစ်ပါတယ်။အခုလေယာဉ်ဟာမလေးရှားနိုင်ငံအခြေစိုက် Air Asia ကုမ္ပဏီဌာနတစ်ခုဖြစ်တဲ့ Air Asia Indonesia ရဲ့စီမံခန့်ခွဲမှုအောက်မှာလည်ပတ်နေတဲ့ခီးစဉ်လေယာဉ်ပဲဖြစ်ပါတယ
်။ Adriatic ပင်လယ်တွင်းမှာမိလောင်ခဲ့တဲ့ဂရိသင်္ဘောကကယ်ဆယ်လာသူ90လို့လိုက်ပါလာတဲ့ကုန်တင်သင်္ဘောဟာဒီကနေ့မှာအီတလီနိုင်ငံဘာရီစိတ်ကန်းကိုဆက်ရောက်လာခဲ့ပါပြီ။မိဘေးတင်ခဲ့တဲ့သင်္ဘောကနေကယ်ဆယ်လာသူတွေကပထမဆုံးအတုကန့်ကတ်လာတဲ့အဖွဲ့လေးဖြစ်ပါတယ်။ကော်ဖူကျွန်းအလွန်မှာမိလောင်နေတဲ့သင်္ဘောပေါ်မှာကြမ်းရှိနေသေးတဲ့ခီးတွေတွေဘေးကင်းရေးအတွက်တော့ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်နေကြပါတယ်။မီးလောင်နေတဲ့ဂရိသင်္ဘောပေါ်ကခီးသည်တွေနဲ့သင်္ဘောဝင်ထမ်း488ယောက်တူတဲက300ကျော်တို့ကိုကယ်ဆယ်ထားပြီးဖြစ်တဲ့အကြောင်းအီတလီရေတပ်ကပြောပါတယ်။သင်္ဘောပေါ်မှာတော့လောင်နေတဲ့မီးကိုထိန်းချုပ်ထားနိုင်ပြီဖြစ်ပေမဲ့မီးကိုလုံးတွေကတော့ထွက်နေသေးဖြစ်ပါတယ်။အီတလီအလန်တင်နော်မန်အတ္တလန်တစ်သင်္ဘောကခီးသည်တွေနဲ့ကားတွေတင်ဆောင်ပြီးဂရိစိတ်ကန်ပါထရာကနေအေဒရီယတစ်ပင်လယ်ကိုဖြတ်ပြီးတော့အီတလီစိတ်ကန်အန်ကိုနာကိုအသွာကော်ဖူကျွန်းရဲ့အနောက်မြောက်ဘက်ကီလိုမီတာ80လောက်ရောက်မှာမနေ့တနင်္ဂနွေနေ့အစောပိုင်းကကားတွေတင်ထားတဲ့နေရာကနေမိဆလောင်ခဲ့တာဖြစ်ပါတယ်။အ ਨੇ ဆုံးလူတဦးသေဆုံးတယ်လို့လည်းအီတလီကမ်းခြေဆောင်တပ်ကပြောပါတယ်။အလွန်အေးပြီးတော့လေပြင်းတိုက်နေတဲ့အပြင်ပင်လယ်ရေမျက်နှာပြင်ကလည်းမြင့်တက်နေတာကြောင့်မလို့ကယ်ဆယ်ရေးလုပ်ငန်းတွေကတော့ခက်ခဲနေသေးပါ။တင်မောဘော်ကလူအများအပြားကိုတော့အီတလီရဟတ်ယာဉ်တွေနဲ့ကယ်တင်နိုင်ခဲ့ပါတယ်။အရာရှိတို့ကတော့အခုမိလောင်တဲ့တင်မောကိုဒီဇင်ဘာ19ရက်နေ့ကစစ်ဆေးခဲ့ပြီးတင်မောရဲ့မီတာတကားတစ်ခုပြင်ဆင်ရမယ့်ကိစ္စအပါအဝင်အသေးစားပြင်ဆင်ရမယ့်ကိစ္စတွေကိုပြောထားခဲ့ပါတယ်လို့ပြောဆိုနေကြပါတယ်ရှင်
။မလေးရှားနိုင်ငံမှာဆယ်စုနှစ်များစွာအတွင်းအဆိုးအဝါဆုံးဖြစ်သွားခဲ့တဲ့ရေကြီးမှုကြောင့်ပိတ်မိနေကြတဲ့ထောင်ပေါင်းများစွာသောဒေသခံတွေထံအစားအစာနဲ့စေဝါပစ္စည်းတွေပို့နိုင်ဖို့ကစေးဝန်ထမ်းတွေကကြိုးပမ်းနေကြပါတယ်။ပြည်နယ်ပေါင်း10ခုကျော်မှာဖြစ်သွားခဲ့တဲ့ဒီရေကြီးမှုကြောင့်အ ਨੇ ဆုံးလူ10ဦးသေဆုံးပြီးလူပေါင်း 36,000 ကျော်ဘေးဒုက္ခရောက်ခဲ့ကြတာဖြစ်ပါတယ်။ရေဘေးအဆိုးအဝါခံခဲ့ကြတဲ့ဒေသတွေအတွက်အမေရိကန်ဒေါ်လာ143,000,000ကူညီပေးဖို့ဝန်ကြီးချုပ်နာဂျစ်ရဇက်ကလည်းကြေညာထားပါတယ်။ လာမယ့်ရက်အနေငယ်အတွင်းမိုးဆက်တိုက်ရွာနိုင်ကြောင်းမလေးရှားမိုးလေဝသပညာရှင်တွေကခန့်မှန်းထားတဲ့အတွက်ခုချိန်ထိရေကြီးတဲ့ဒဏ်ကိုမခံသေးတဲ့ပြည်နယ်တွေကိုပါကူးဆက်မဲ့အလားအလာရှိနေပါတယ်။မလေးရှားနဲ့အိန္ဒိယနိုင်ငံတွေမှာလည်းရေကြီးမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်
။ကိုရီးယားစစ်ပွဲအတွင်းကကွဲကွာခဲ့ကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးပါဝင်နှစ်ဖက်စိုးရိမ်မကင်ဖြစ်မှုတွေကိုဆွေးနွေးဖို့မြောက်ကိုရီးယားနဲ့ဝင်ကြီးဆင့်ဆွေးနွေးပွဲကျင်းပရေးတောင်ကိုရီးယားအကြီးအကဲရာရှိတို့ကကမ်းလှမ်းလိုက်ပါတယ်။မြောက်ကိုရီးယားဆွေးထံကိုတရားဝင်ကမ်းလှမ်းစာပို့ထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားနဲ့ဆက်ဆံရေးဆိုင်ရာရဲ့အကြီးအကဲတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးရိုခီဂျေကဒီကနေ့မှပဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့နှစ်ဖက်စိုးရိမ်ပူပန်မှုအားလုံးတို့ကိုဆွေးနွေးဖို့ဆန္ဒရှိတယ်လို့လည်းသူကပြောပါတယ်။နှစ်ဖက်အကျိုးစီးပွားအတွက်ဆွေးနွေးပွဲကိုလာမယ့်နှစ်ဇန်နဝါရီလအတွင်းမှာဆွေးနွေးဖို့တရားဝင်ကမ်းလှမ်းလိုက်တာလို့လည်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးကပြောပါတယ်။ဆွေးနွေးဖို့အတွက်မြောက်ကိုရီးယားဘက်ကသဘောတူခဲ့ရင်တော့နောက်လာတဲ့မှာပျုံယန်းမြို့တော်မှာကျင်းပမှာဖြစ်ပြီးတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးရိုနဲ့မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးကင်ယန်ဂွန်းတို့ဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကအဆင့်မြင့်ကိုယ်စားလှယ်အဖွဲ့အော်တိုဘာလာတို့ကတောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုရုတ်တရက်လာရောက်ခဲ့တဲ့လွန်ခဲ့တဲ့နှစ်လလောက်တုန်းကတော့နှစ်နိုင်ငံတို့အဆင့်မြင့်ဆွေးနွေးပွဲလုပ်ဖို့သဘောတူခဲ့ကြတာပါ။ဒါပေမဲ့လည်းတောင်ကိုရီးယားဘက်ကတက်ကြွလှုပ်ရှားသူတွေကမြောက်ကိုရီးယားဆန့်ကျင်ရေးကြော်ညာစာရွက်တွေကိုမိုးပြံပူပေါင်းနေတဲ့နေဆက်ဖြတ်ကျော်တင်လွှတ်ခဲ့ပြီးတဲ့နောက်မှာတော့မြောက်ကိုရီးယားတို့ဒေါသထွက်ပြီးဆွေးနွေးပွဲကိုရုတ်သိမ်းခဲ့တာဖြစ်ပါတယ်ရှင
်။ VOA မြန်မာအံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါတဲ့နေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တရုတ်နိုင်ငံမှာဂျီမေးတွေတက်ကြည့်လို့မရအောင်ပြစ်ပင်ခံရပါတယ်။ Google ရဲ့ Internet ဝန်ဆောင်မှုလုပ်ငန်းတွေကိုတက်ကြည့်ခွင့်အကန့်အသတ်နဲ့ပေးနိုင်ဖို့တရုတ်အစိုးရကကြိုးပမ်းနေတဲ့ကြားကပဲအခုလိုပြစ်ပင်ခံရတာလည်းဖြစ်ပါတယ်။ Google Internet email တွေကိုဝင်ရောက်သူအရေးအတွက်စနေနေ့မှာလုံးဝရပ်ဆိုင်းသွားပြီးတနေ့လာနေ့ကြာမှအနှဲငယ်ပြန်တက်လာတယ်လို့ Google ကုမ္ပဏီကစောင့်ကြည့်နေတဲ့ Internet သုံးစွဲမှုပွင့်လင်းမြင်သာမှုအစီရင်ခံစာမှာဖော်ပြထားပါတယ်။ Internet တွေပြစ်ပင်ခံရတာနဲ့ပတ်သက်လို့ပုံမှန်ပြုလုပ်တဲ့တင်းနေစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချုံရင်ကအတိအပြုပြောဆိုခြင်းမရှိပေမဲ့တရုတ်အစိုးရအနေနဲ့ဥပဒေနဲ့အညီသူတို့နိုင်ငံအတွင်းပြည်ပကနေလာရောက်ရင်းနှီးမြှုပ်နှံသူတွေကိုကြိုဆိုကြောင်းပြောပါတယ်။တရုတ်နိုင်ငံကိုအင်တာနက်ဆိုင်ဘာတိုက်ခတ်မှုတွေပြုလုပ်ခံမှာမဟုတ်ဘူးလို့လည်းနိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်။ဒီတော့တွင် Sony ရုပ်ရှင်ကုမ္ပဏီကိုအင်တာနက်ကနေထိုးဖောက်တိုက်ခတ်မှုမှာတရုတ်နိုင်ငံပါဝင်ပတ်သက်တဲ့ဆိုပြီး Republican Party ကအမေရိကန်အထက်လွှတ်တော်အမတ် Lindsey Graham ကဆူဆွဲပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကိုလှုပ်ကြံတက်ဖြတ်ပုံဇက်ကွက်စင်ရိုက်ကူးထားတဲ့ Sony ရုပ်ရှင်ကုမ္ပဏီက The Interview ဟာတဇာကားကြောင့်မြောက်ကိုရီးယားကအမျက်ဒေါသထွက်ခဲ့တာဖြစ်ပါတယ်
။အီရန်နိုင်ငံကအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS ကိုတိုက်ခိုက်မှုအတွင်းချဆုံးခဲ့ရသူအီရန်စစ်တပ်ရဲ့တပ်ဖွဲ့ခွဲတစ်ခုဖြစ်ပြီးဩဇာကြီးတဲ့တော်လှန်ရေးတပ်ဖွဲ့ရဲ့အကြီးအကဲတပ်မှုရဲ့ရုပ်အလောင်းမနေ့ကအီရန်နိုင်ငံတေဟရန်မြို့ကိုရောက်ရှိလာခဲ့ပါပြီ။ကြဆုံးသူဗိုလ်မှူးချုပ်ဟာမစ်တက်ကဗီဟာအီရတ်နိုင်ငံဆာမာရာမျိုးက IS အစ္စလာမစ်အကြမ်းဖက်သမားတွေကိုတိုက်ခိုက်ဖို့အကြံဉာဏ်ပေးတာမှာရဲရဲတောက်ဆွမ်းဆောင်ခဲ့သူလို့မနေ့ကပဲအီရန်တော်လှန်ရေးတပ်ဖွဲ့ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတင်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူ့ရဲ့ရုပ်အလောင်းထည့်ထားတဲ့တလားကောင်းကိုတော့အီရန်အလံနဲ့လွှမ်းခြုံထားပြီးဝမ်းနည်းနေကြတဲ့လူပေါင်းများစွာနဲ့တည်ယူခဲ့ကြတာဖြစ်ပါတယ်။ရှီရိုက်မွတ်စလင်တွေကြီးစိုးရာအီရန်နိုင်ငံကတော့ဆီးရီးယားနဲ့အီရန်နိုင်ငံတွင်းကဆွန်နီသဘုံတွေနဲ့အစွန်းရောက်အုပ်စုတွေကိုတိုက်ခိုက်ရေးအကူအညီပေးဖို့စစ်ရေးအကြံပေးတွေကိုဆေးလွတ်ထားတယ်လို့ပြောပေမဲ့တိုက်ခိုက်ရေးတပ်တွေပို့ဖို့အရေးကိုတော့ညှင်းပယ်ထားတာပါအခုအီရန်ဗိုလ်မှူးချုပ်တက်ကပြီးတည်ဆုံရမှုဟာဆိုရင်1980-1988ခုနှစ်အီရန်အီရတ်စစ်ပွဲအပြီးနောက်ပိုင်းအီရန်ပြင်ပမှာတည်ဆုံရတဲ့အီရန်အဆင့်မြင့်ဆုံးအရာရှိတစ်ဦးဖြစ်ပါတယ်ဗိုလ်မှူးချုပ်တက်ကပြီးကအီရန်နိုင်ငံဘက်ကရက်မြို့မြောက်ဖက်မှာရှိတဲ့ရှီရိုက်မွတ်စလင်တွေအများဆုံးနေထိုင်ရာဆာမာရာမြို့ကိုကာကွယ်ဖို့အီရတ်တပ်ဖွဲ့နဲ့ရှီရိုက်စေတနာဝန်ထမ်းတွေကိုအခုအညီပေးနေတာဖြစ်တယ်လို့အီရန်တပ်ဖွဲ့ကပြောပါတယ်။သူကြဆုံးရတဲ့အသေးစိတ်အချက်လက်တွေတော့မသိရပါဘူး။သူ့ရဲ့ဇာပနာကိုတော့ဒီကနေ့တေရန်မြို့မှာကျင်းပမှာဖြစ်ပါတယ်ရှင
်။အီဂျီနိုင်ငံမှာတရားမဝင်အသင်းကြီးညာခံထားရတဲ့မွတ်စလင်ညီကိုရောမြောက်အဖွဲ့ကိုပံ့ပိုးကူညီရတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးတင်သိမ်းခံထားရတဲ့အယ်ဂျာဇီရာသတင်းတော်3ဦး ဖမ်းဆီးခံထားရတာအခုဆိုရင်တနည်းပြတော့မှာဖြစ်ပါတယ်သူတို့သုံးဦးအနေနဲ့လာမယ့်ကြာသပတေးနေ့ရုံးချိန်အတွင်းအမှုအတွေ့အယူခံဝင်ကြဖို့လည်းရှိနေပါတယ်ဩစတြေးလျနိုင်ငံသားသတင်းတောက်ပီတာဂက်စ်နဲ့အီဂျစ်နယ်ဘွားကနေဒါနိုင်ငံသားမိုဟာမက်ဖာမီတို့နှစ်ဦးဟာထောင်ဒဏ်9နှစ်စီကြာခံနေကြရတာဖြစ်ပြီးနောက်ထပ်အီဂျစ်နိုင်ငံသားတဦးကတော့ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်ခံထားရတာဖြစ်ပါတယ်။သူတို့ရဲ့အယူခံဝင်မှုကနေသူတို့လွတ်မြောက်ဖို့အတွက်ဖြစ်ပေါ်လာလိမ့်မယ်လို့မိသားစုအနေနဲ့မျှော်လင့်ကြောင်းစင်နီမျိုးကပီတာဂက်စ်ရဲ့ပုံနိုင်ရန်ဆေးပကြီးရေးဆွဲတဲ့အခမ်းအနားမှာညီဖြစ်သူမိုက်ကယ်ဂက်စ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်။အိန္ဒိယနိုင်ငံဘင်္ဂလောမြို့ကလူစီကားတဲ့စားတောက်ဆိုင်တစ်ခုမှာလက်လုပ်ပုံတစ်ခုပောက်ကွဲခဲ့တာကြောင့်အမျိုးသမီးတဦးသေဆုံးပြီးအမျိုးသား3ဦးတို့ဒဏ်ရာရခဲ့တယ်လို့အိန္ဒိယရဲကပြောပါတယ်။အိန္ဒိယရဲ့အစင်းမြင့်ဤပညာရှင်လှုပ်သားအများပြားနေထိုင်ရာဘင်္ဂလောမြို့လေမှာမနေ့ညကဖြစ်ခဲ့တဲ့ပောက်ကွဲမှုဖြစ်ခဲ့တာပါ။မနေ့တနင်္ဂနွေနေ့ညနေပိုင်းလူစီကားနေတဲ့အချိန်မှာပောက်ကွဲခဲ့တာဖြစ်ပြီးတော့ဒီလိုပောက်ကွဲပြီးခြင်းမှာပဲတခြားအိန္ဒိယမျိုးကြီးတွေကလည်းလုံခြုံရေးသတိပေးခဲ့ပါတယ်။ဘသူလက်ချက်ဖြစ်တယ်ဆိုတော့မသိရသေးပါဘူး။ဒါပေမဲ့ပောက်ကွဲအနီအနားကလူနှစ်ဦးကိုတော့ဖမ်းဆီးမေးမြန်းနေပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုကုဇော်ဝင်းလိုင်နဲ့မသိငီထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေတင်းလာနေညနေခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခုဆက်လက်ပြီးကြမ်းရှိနေတဲ့အချိန်တွင်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဦးစားပေးတင်ဆက်ပေးသွားမှာပါတော်တာရှင်များရှင်မြန်မာဝန်ပောင်ကုမ္ပဏီကနေလက်ပရောင်းနောင်ကျင်းနေစီမံကိန်းဒေသမှာပြီးခဲ့တဲ့သတင်းပတ်ချန်စီယိုခတ်ခဲ့တာကိုဆန့်ကျင်ပြီးဒေသခံတွေကအဲ့ဒီတန်ဆူကျိုးတွေကိုဒီကနေ့ဖယ်ရှားခဲ့တာကြောင့်လက်ပရောင်းတောင်မှာတင်းမာမှုတွေဆက်ဖြစ်နေပါတယ်။တချိန်ထဲမှာလက်ပရောင်းနောင်စီမံကိန်းဆန့်ကျင်ဆန္ဒပြမှုတွေရန်ကုန်မှာလည်းဆက်ဖြစ်နေပါတယ်။အသေးစိတ်ကိုတော့စုံစမ်းမေးမြန်းချတဲ့ VOA သတင်း6မှာအေးအေးမာကသတင်းပေးပို့ထားပါတယ်။
စကိုင်းတိုင်းရင်းမာပင်ခရိုင်စားလင်းကြီးမြို့နယ်အတွင်းမှာလှုပ်ဆောင်နေတဲ့ကျင်းဒီစီမံကိန်းဟာဒေသခံတွေနှစ်နာချင်းမြူထားတဲ့လယ်မြေတွေကိုပါသိမ်းယူပြီးခြံစည်းရိုးခတ်နေတာကြောင့်ဆိုပြီးတင်းမာမှုတွေဖြစ်နေတာပါစနေနေ့ကစပြီးသူတို့မြေတွေပြန်ရရင်ခြံစည်းရိုးကရင်ထားတဲ့နဘေးမှာဆန္ဒပြနေကြပြီးတနင်္လာနေ့မှာတော့ခြံစည်းရိုးတွေဖျက်ပြီးသူတို့လယ်မြေတွေစီကိုပြန်သွားနိုင်ဖို့ကြိုးစားခဲ့ကြောင်းတောင်သူတဦးကပြောပါတယ
်သူတို့ကတော့ရဲတွေရောသားပါယူပြီးတော့တော့ကြောက်တွေရောတူးထားပါတယ်ဟုတ်ကုန်ပြီဒီနေ့ကနေပြီးကြတော့သူငါတိလိုက်ဆိုင်နေကုလို့မရအောင်လို့နှောင်းကြီးတွေကြောက်ကြီးတွေတူးထားတာပါ။အဲ့တော့တောင်းချက်ပေါက်ပါလေ
။တောင်းသူတွေသူတို့မြေယာတွေကိုရရှိဖို့အတွက်ကြိုးစားရမှာတိတ်တော့လွယ်ကူမှုမရှိကြောင်းသိရပါတယ်။မြန်မာဝါပေါင်ကုမ္ပဏီကခြံစည်းရိုးခတ်ထားရမှာတန်ဆူးကျိုးနောက်ကနေကရုတ်ချင်းလိုမျိုးမြောင်းနေတူးထားပြီးမြေကြီးတွေကိုလည်းမြောင်းနေရှေ့မှာပုံထားတာပါ။ဒီတော့ရဲရင်အားတွေနဲ့လက်နက်ကင်တွေဘလောက်ထိရှိနေသလဲ၊ဘယ်နေရာကနေတနက်တွေပြစ်နေသလဲဆိုတာကိုခန့်မှန်းဖို့ခက်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်။သူတို့တောင်းဆိုချက်တွေကတော့ကျင်းဒီစီမံကိန်းဖျက်သိမ်းရေးပါဝင်မြေယာတွေပြန်ရရေးတောင်းဆိုနေကြတယ်ဆိုပြီးဆက်ပြောပြပါတယ်။ဝမ်ပေါင်ကုမ္ပဏီကခြံစည်းရိုးခတ်ထားတဲ့နေရာတွေဟာတောင်သူတွေစိုက်ပျိုးထားတဲ့သီးနှံတွေရှိနေတဲ့အတွက်ခြံစည်းရိုးတွေကိုဖယ်ရှားနေရတာဖြစ်တယ်ဆိုပြီးလက်ဘရောင်းတောင်ကဆရာတော်ဦးဝါလောကကမိန့်ပါတယ်
။ဒီဒေသမှာဒီမတရားခြံစည်းရိုးခတ်ခံရတဲ့လူတို့ဟာအဲ့ဒီအတွက်မို့လို့ဒီဒေသခံတောင်သူကနေပြီးတော့ဟိုဒီပဲသိန်းငုံကြီးဒီကြောင်းကြီးပိုင်းရိတ်ပုံရံအတွက်ဒါခြံစည်းရိုးတွေဖျက်ပြီးတော့လောက်ကြတယ်ပေါ့နော်အဲ့ဒီအတွက်မို့လို့အခုကဒါတနက်တွေဖောက်ပြီးတော့လူတို့ကနေပြီးတော့ဒီကတည်းကအစစ်ကြီးပါတခါဆက်ပြီးတော့ဖြစ်လာတယ်ဗျာ
တင်းမာမှုတွေဖြစ်နေတဲ့လက်ပရောင်းအခြေအနေနဲ့ပတ်သက်လို့ရင်းမာပင်ခရိုင်ရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာအဲ့ဒီသတင်းမရောက်လာသေးဘူးလို့ပြောပါတယ်ရန်ကုန်မြို့မှာတော့အင်အားယာနဲ့ချီရှိတဲ့တက်ကြွလှုပ်ရှားသူတွေကမြို့တော်ခန်းမရှိမှစုယုံပြီးကျင်းဒီစီမံကိန်းဖျက်ဖို့နဲ့လူလူကိုအကြမ်းဖက်နေတာတွေရပ်ဖို့ဆန္ဒပြတောင်းဆိုနေကြသလိုမကြခင်မှာပဲတရုတ်တန်ယုံဘက်ကိုချီတက်ဆန္ဒပြကြမယ်ဆိုပြီးတက်ကြွလှုပ်ရှားသူတို့ကဆိုပါတယ်
ဒီလူတွေကနေပြီးတော့ဝမ်းနေတဲ့အချိန်မှနဲ့လောက်ကြတယ်လို့ကျွန်တော်ပြောရမှာပေါ့နော်။အင်းအားတော့ကျွန်တော်တို့က100လောက်တော့ရှိနေတင်နေခင်ဗျာ။ဟောဟာလူသက်စီမံကိန်းချက်ချင်းရတော့ပါတော့ဒီဓာရီတက်လက်ဘရောင်းတောင်ကျင်းဒီစီမံကိန်းလုံးဝဖြတ်သိမ်းရေးဆိုတော့လည်းပရိုဂရမ်နေတင်လာပါတယ်ခင်ဗျာ။
သုံးနှစ်ခန့်ကြာတဲ့အထိမကြာခဏဆိုသလိုတင်းမာမှုတွေဖြစ်နေတဲ့လက်ဘရောင်းရေးနဲ့ပတ်သက်လို့အစိုးရကတိတိကျကျတာဝန်ယူဖြေရှင်းမှုတွေမလုပ်တဲ့အပေါ်မှာတော့ပြီးခဲ့တဲ့ရက်ကပဲအရက်ဖက်အဖွဲ့အစည်း400ကျော်ပါဝင်တဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမဟာမိတ်အဖွဲ့ကဝေဖန်ထားပါတယ်။လက်ဘရောင်းတောင်ကျင်းဒီစီမံကိန်းကိုတော့တရုတ်နိုင်ငံကတထုတူဖို့ရေးလုပ်ငန်းဖြစ်တဲ့ဝမ်ပောင်ကုမ္ပဏီမြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြန်မာအစိုးရကအကျိုးတူလုပ်ကိုင်နေကြတာဖြစ်ပါတယ် အခုလိုမျိုးလက်ပံတော်ကျင်းစီမံကိန်းပဋိပက္ခတွေကိုအကြမ်းဖက်ဖြစ်ရှင်းခဲ့မှုအပေါ်မှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကလည်းစိုးရိမ်တဲ့အကြောင်းနဲ့အမေရိကန်နိုင်ငံကတော့တိုက်စုံမှုတိကျရတဲ့လက်ပံတော်ပြစ်ခတ်မှုနဲ့ပတ်သက်လို့အများဆုံးစုံစမ်းဖော်ထုတ်ပေးဖို့ပြောဆိုထားပါတယ်။ဒါအပြင်နိုင်ငံတကာမှာရှိတဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကလည်းဝေဖန်နေကြတာပါ။မြန်မာအစိ နှိမ်နှင်းခဲ့ရကြောင်းနိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။မြန်မာပြည်တဝမ်းမှာတော့လက်မရောင်းရေးနဲ့ပတ်သက်လို့မန္တလေးမြင်းညံရန်ကုန်ပြည်စတဲ့နေရာတွေမှာဆန္ဒပြပွဲတွေလုပ်နေကြသလိုဂျပန်ကိုရီးယားစတဲ့နိုင်ငံတွေမှာလည်းပြည်ပရောက်တက်ကြွလှုပ်ရှားသူတွေကဆန္ဒပြကန့်ကွက်မှုတွေရှိနေပါတယ်ရှင်။
မိုက်အေးမှာတင်ပြပေးသွားတာပါ။ဒါနဲ့တစ်ဆက်တည်းလက်ပရောင်းသတင်းနောက်တစ်ပုတ်တင်ပြပေးချင်ပါတယ်။လက်ပရောင်းတော်ပတိပခါမှာဒေသခံတောင်သူတွေကိုရဲတွေကပြစ်ခတ်ဖြိုခွဲတာကြောင့်တောင်သူတဦးတေဆုံးပြီးလူအများအပြားဒဏ်ရာရခဲ့တဲ့အပေါ်သမရဦးသိန်းစိန်အစိုးရကိုတောင်ကိုရီးယား၊ဂျပန်၊ဩစတြေးလျနိုင်ငံအပါအဝင်ပြည်ပရောက်မြန်မာအရေးလှုပ်ရှားသူတွေကကန့်ကွက်ရှုံချခဲ့ကြပါရယ်။ဒါအပြင်ဥခေါင်းမှာကြည်ဆန်ထိမှန်တေဆုံးခဲ့တဲ့တောင်သူဒေါ်ခင်ဝင်းအတွက်စုဆောင်ပွဲတွေကလည်းပြုလုပ်ခဲ့ပါရယ်။အကြောင်းစုံကိုမအင်ဂျင်နိုင်ကပြောပြမှာပါ။
တောင်ကိုရီးယားနိုင်ငံဆိုလ်မြို့မှာရှိတဲ့မြန်မာတန်ယုံရှိမှာတနင်္ဂနွေနေ့ကပြုလုပ်တဲ့ဆန္ဒပြပွဲမှာတော့ဥကောင်းမှာကြည်စံထိမှန်တည်ဆုံးခဲ့တဲ့တောင်သူဒေါခင်ဝင်းရဲ့အမှုမှန်မှန်ကန်ကန်စုံစမ်းစစ်ဆေးပေးဖို့တမရဦးသိန်းစိန်ဆိုရကိုတောင်းဆိုခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဆန္ဒပြပွဲကိုဥဆောင်စီစဉ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်လွတ်မြောက်နယ်မြေဌာနခွဲရဲ့တာဝန်ခံကိုနေထွန်းနိုင်က VOA ကိုအခုလိုပြောပါတယ်
။ကိုလုံးစောတဲ့ဒီလက်သူမကြီးဒေါခင်ဝင်းရဲ့ဒီဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီမှန်မှန်ကန်ကန်နဲ့စုံစမ်းစစ်ဆေးပေးဖို့ကိစ္စရယ်နောက်တော့ကဇန်နဝါရီလထဲမှာကျွန်တော်တို့ဒီလွှတ်တော်ကိုပြန်စတဲ့အခါမှာဒေါ်စန်းစုကြည်ဦးဆောင်ပြီးတော့မှပြုစုထားတဲ့လက်ပရတော်ဂျင်းနီစီမံကိစုံစမ်းစစ်ဆေးကော်မရှင်အနေပြီးတော့တောင်းဆိုထားတဲ့အချက်တွေကိုဒီအကောင့်ရဲ့ပေါ်ရေးကော်မတီအနေပြီးတော့မှဘလောက်အထိကျွန်တော်တို့အကောင့်ရဲ့ဖော်ပြီးခဲ့ပြီလဲဆိုတော့ဟိုဒီလွှတ်တော်ထဲမှာကျန်းမာပွဲကျင်းပပြီးတော့တင်စားမြင်စားနဲ့အားလုံးပြည်သူလူထုချင်းချင်းလင်းလင်းသဘောပေါက်အောင်ဒီတထရတောင်ရှိတဲ့ပုံကိုယ်တွေကနေပြီးတော့ဆောင်းပေးဖို့တက်ကိုတောင်းဆိုဆန္ဒပြခဲ့ကြပါတယ်ခင်ဗ
ျအလားတူတနက်တန်ရာကြောင့်တည်ဆုံးခဲ့တဲ့တောင်သူဒေါခင်ဝင်းအတွက်ဘာသာပေါင်းစုံစူတောင်းပွဲတွေကိုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလည်းပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်မြန်မာဥပိုင်နဲ့တရုတ်ဝမ်ပေါင်းကုမ္ပဏီတို့ရဲ့လက်ဒောင်းတောင်ကျင်းနီစီမံကိန်းအကျိုးဆက်ကြောင့်ဖြစ်လာတဲ့အကြမ်းဖက်မြေသိမ်းမှုတွေပြစ်ခတ်တပ်ဖြတ်မှုတွေမှာတမနာဦးသိန်းစိန်အစိုးရမှတာဝန်ရှိတယ်ဆိုတဲ့အကြောင်းအခမ်းအနားကိုဥဆောင်စီစဉ်သူတဦးဖြစ်တဲ့ကိုစောဝင်းမောင်ကပြောပါတယ
်ဒီမြန်မာဗုဒ္ဓဘာသာအသင်းကနေပြီးတော့ဒီဒေါခင်ဝင်းအတွက်ကိုကျွန်တော်တို့ဟိုဗုဒ္ဓဘာသာလို့ကျွန်တော်တို့တနားရီခွဲလောက်ကျွန်တော်တို့ရွတ်ဖတ်တော်ဆယ်ပြီးတော့စုတောင်းပွဲတွေလုပ်ပေးတယ်ပြီးတော့အာကချင်ကွန်မြူနတီကနေလာပြီးတော့သူတို့ခရစ်ယာန်လို့သူတို့စုတောင်းပေးတယ်ဟောမွတ်စလင်ကွန်မြူနတီကလည်းသူတို့လာပြီးတော့သူတို့ဘာသာရေးရစုတောင်းပေးတယ်ကျွန်တော်တို့ဒီလက်ရှိတာဝန်ယူနေတဲ့ဦးသိန်းစိန်စစ်အုပ်စုစစ်အစိုးရကိုလည်းကျွန်တော်တို့ကပြင်းပြင်းထန်ထန်လာပြီးတော့ရှုံချကြတယ
်ဂျပန်နိုင်ငံရောက်မြန်မာရေးလှုပ်ရှားသူတွေကတော့တိုချိုမြို့ကတရုတ်တန်ယုံရှိမှာဒီဇင်ဘာလ26ရက်နေ့ကဆန္ဒပြခဲ့ကြပါတယ်တောင်သူဒေါခင်ဝင်းတည်ဆုံးမှုမှာတရုတ်ဝမ်ပေါင်ကုမ္ပဏီနဲ့တရုတ်အစိုးရမှတာဝန်ရှိတာကြောင့်အခုလိုဆန္ဒပြကြတာဖြစ်တယ်လို့မြန်မာရေးလှုပ်ရှားသူတွေကဆိုပါတယ်အမေရိကန်ပြည်ထောင်စုမှာတော့လာမယ့်ဇန်နဝါရီလ3ရက်နေ့မှာဝါရှင်တန်မြို့တော်ကတရုတ်တန်ယုံနဲ့မြန်မာတန်ယုံရှိတွေမှာပြည်နယ်ပေါင်းစုံကမြန်မာအရေးလှုပ်ရှားသူတွေတိုင်းရင်းသားအဖွဲ့အစည်းတွေစုပေါင်းပြီးလာရောက်ဆန္ဒပြကြမှာဖြစ်တယ်လို့ဥဆောင်စီစဉ်သူတဦးဖြစ်တဲ့နယူးယောက်အထက်ပိုင်းပြည်နယ်ကကိုမင်းနိုင်က VOE ကိုပြောပါတယ
်ဒီဝမ်ပေါင်ကုမ္ပဏီနဲ့ဥပိုင်ကုမ္ပဏီတို့ကနေပြီးတော့သူတို့အကျိုးစီးပွားအတွက်ပဲရှေ့ရှုပြီးတော့ပြည်သူတွေရဲ့အကျိုးစီးပွားပဲဖြစ်ဘူးအဲ့ဒီအတွက်ကြောင့်ဒီတွင်ပြည်ပါခံချက်ညီညီနဲ့ဒီစီမံကိန်းကိုလုံးဝဆိုင်ရေးဆိုတဲ့အစီအစဉ်နေနဲ့ကျွန်တော်တို့အမေရိကန်ပြည်ထောင်စုရောက်မြန်မာရေးလှုပ်ရှားသူတွေနဲ့အတိုင်းအတာညီကိုမောင်နှမတွေအားလုံးကလည်းပဲပူးပေါင်းပြီးဆောင်ရွက်ကြမှာဖြစ်ပါတယ်
။ပြီးခဲ့တဲ့တနင်္လာနေ့ကကျင်းနီစီမံကိန်းတိုးချဲ့ဖို့ခြံစည်းရိုးကာယံရမှာဒေသခံလူထုနဲ့တရုတ်ကုမ္ပဏီဝန်ထမ်းတွေကုမ္ပဏီကိုအကာအကွယ်ပေးခဲ့တဲ့ရဲအာဏာပိုင်တွေကြားမှာပဋိပက္ခဖြစ်ခဲ့ပြီးတောင်သူတဦးတည်ဆုံးခဲ့ရတာပါ။ဒါအပြင်ဒါဇင်နဲ့ချီတဲ့ဒေသခံတွေထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မြန်မာအစိုးရပိုင်သတင်းတွေမှာတော့ကျင်းနီစီမံကိန်းခြံစည်းရိုးကာယံနာကိုအနှောက်ယှက်ပေးတာကြောင့်တင်းမာမှုတွေဖြစ်ခဲ့ပြီးလူတအုပ်တည်ဆုံးပြီးတော့ဒေသခံတွေနဲ့ရဲတွေဒဏ်ရာရခဲ့တယ်လို့ရေးသားထားပါတယ်။အဲ့ဒီအတွက်အထူးကယုံနှိမ်နင်းရေးလက်နက်ဖြစ်တဲ့စနစ်ဘိုးပြောင်းချောတနက်ကိုတုံးခဲ့ရတယ်လို့ဆိုပါတယ်ရှင်
။မအင်ဂျင်နိုင်ပါရှင်။ တောတာရှင်များရှင်ဒီဇင်ဘာလ29ရက်နေ့ကကျင်းပခဲ့တဲ့ရန်ကုန်မြို့ရော်စီပင်တာယာရေးကော်မတီဝင်အဆင့်ဆင့်ရွေးကောက်ပွဲတွေမှာအနိုင်ရသူစီရင်ကိုတိကနစ်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့ပါရယ်အငင်းပွားစရာရှိခဲ့တဲ့ဒီရွေးကောက်ပွဲပေါ်မှာကန့်ကွက်မှုတွေလည်းဒီနေ့အထိရှိနေပါသေးတယ်အရွေးချယ်ခံလိုက်ရပြီဖြစ်တဲ့ရန်ကုန်မြို့ရော်စီပင်တာယာရေးကော်မတီဝင်တွေကတော့သူတို့အရွေးခံရတဲ့ခရိုင်တွေအတွက်အကောင်းဆုံးအလုပ်လုပ်မယ်လို့တော့ပြောဆိုပါရယ်အပြည့်စုံကိုတော့ဆက်တွယ်မင်းမြန်သတင်းရယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမမောင်ကပြောပြမှာပါ
စီမံရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ကိုယ်စားလှယ်တွေရဲ့အမည်ကိုဒီကနေ့မြို့တော်စီမံရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တာပါရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်ခရိုင်၄ခရိုင်လိုက်ကိုယ်စားလှယ်၄ဦးဒီကနေ့မှထွက်ပေါ်ခဲ့တယ်လို့တက်ဆိုင်ရာခရိုင်တွေလိုက်စီမံသားကော်မတီရမိရပ္ပဥက္ကရာခရိုင်တက်တိပညာရှင်ခရိုင်လူမှုအဖွဲ့အစည်းမြို့နယ်လိုက်စီမံသားရေးကော်မတီရမိရပ္ပမြို့နယ်တက်တိပညာရှင်နဲ့မြို့နယ်လူမှုရေးအဖွဲ့အစည်းအတွက်ရွေးခန့်ကိုယ်စားလှယ်အမည်တွေလည်းထွက်ပေါ်ခဲ့ပါတယ်အရှိန်ပိုင်းခရိုင်ကိုစားပြုကိုစလဲဖြစ်ရွေးခံခဲ့တဲ့ဦးထေအောင်ကတော့သူ့ရဲ့ခရိုင်မှာကျိုးနီစနစ်တွေပပျောက်ရေးရရှိထားတဲ့ budget တွေကိုအစနစ်တကျသုံးပြီးတော့လှုပ်လှုပ်ဖို့ရှိတယ်လို့သူကပြောပါတယ်
။ပြောရရင်တော့ဒီမြေပေါင်းမြောင်များစွာဒီ budget တွေကဝန်ထမ်းအနေနဲ့ပဲအုပ်ချုပ်လာတဲ့အခါကျတော့ကျွန်တော်ချွင်းညွက်တွေတော့ရှိနေမှာပေါ့နော်။ချွင်းညွက်တွေရှိနေတဲ့ဟာတွေလေလွှင့်မှုတွေရှိနေတဲ့ဟာတွေအိတ်ထဲရောက်နေတဲ့ဟာတွေပေါ့ဒါတွေကကိုလိုရက်ခက်ကလူတွေဝင်လာတဲ့အခါကျရင်တော့ကို့အနေနဲ့ကိုပြောရင်တော့ကို့ခရိုင်ထဲမှာတော့ဒါမျိုးတော့လုံးလို့မရတော့ဘူးလို့ကိုကတော့ပြောမှာပေါ့နော်။ဒါမျိုးလုံးလို့မရတော့ဘူးဆိုတာကိုပြောမှာပေါ့
။ဒီဇင်ဘာလ29ရက်နေ့ကကျင်းပခဲ့တဲ့စီမင်းရွက်ကောက်ပွဲမှာအငင်းပွားစရာတချို့လည်းဖြစ်ခဲ့ပါတယ်။မဲယုံနာအထိမဲဆွဲဖို့ကြိုးစားတာ၊မဲစည်းတွေမှာတကယ်မဲပေးခွင့်ရှိသူတွေပါမလာတာ၊မဲလာပေးတဲ့သူတွေကိုအတင်းမဲထည့်ဖို့စီယုံကြတာစတဲ့ပြဿနာတွေရှိခဲ့ပါတယ်။ဒါကြောင့်ဒီလိုမဲမတမာမှုတွေရှိခဲ့တဲ့ပုံမှာတက်သေးအထောက်ထားတွေနဲ့ရွက်ကောက်ပွဲနီးဥပဒေတိုင်းရပောင်း60အတွင်းမှာကန့်ကွက်ဖို့စတင်ပြင်ဆင်နေပြီလို့မြောက်ပိုင်းခရိုင်ကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကိုစတဲ့လောင်းဒေါ်စုစင်နာလက်လာစိုးက VOA ကိုပြောပါတယ်
။အဲ့ဒါတော့မဲပေးမဲ့မဲပေးတဲ့နေ့မှာဖြစ်သွားတဲ့အကြောင်းအရာလေးတွေကိုကျမတို့စုစည်းထားပါတယ်။ဗီဒီယိုတို့နောက်ပြီးတော့ဒီသူတို့ဟိုအသုံးပြုရဲ့စာရွက်စာတမ်းတွေပေါ့နော်အဲ့ဒါတွေနဲ့နောက်လူသက်ပေးအဲ့ဒါတွေအကုန်လုံးစုပြီးတော့ကျမတို့ကန့်ကွက်သွားမှာပ
ါပြည်စည်းသွားတဲ့ရွက်ကောက်ပွဲဟာ2008ဖွဲ့စည်းပုံမှာအခွင့်အရေးတွေကိုတော့ချိုးဖောက်ထားတဲ့အနေအထားမှာရှိတယ်လို့လည်းရွက်ကောက်ပွဲဝင်ကိုယ်စားလှယ်လောင်းဦးဝင်းချူကတော့ပြောပါတယ
်ကိုယ်စားလှယ်တွေရဲ့မသမာမှုတွေကအရေးမယူဘဲနဲ့ဒီတိုင်းလွတ်ထားမှာတော့ရွက်ကောက်ပွဲရလဒ်ကြီးဟာဘလို့မှတရားမျှတတဲ့ရွက်ကောက်ပွဲရလဒ်ကြီးဖြစ်လာစရာမရှိပါဘူးဒီကြားထဲမှာတခါဒီကောက်ပွဲနေမှာလာရောက်ပြီးမဲပေးရတဲ့ပြည်သူတွေရဲ့ရာခိုင်နှုန်းဟာလဲသူတို့ဟာ၄သိန်းနဲ့1000ကိုပဲလူဦးရေ၄သိန်း1000ကျော်ကိုပဲမဲပေးဝင်ပေးထားတာရန်ကုန်မြို့တော်မှာရှိတဲ့လူဦးရေကသိန်း50ကျော်ရှိတယ်အဲ့သိန်း50ကျော်တွေက၄သိန်း1000ကိုပဲမဲပေးဝင်ပေးထားတာတော့မှအဲ့၄သိန်း1000ရဲ့50ရာခိုင်နှုန်းတော့မပြည့်တဲ့လူတွေပဲမဲလာပေးတယ်အဲ့တော့အခုရွေးကောက်ပွဲမှာနိုင်သွားတဲ့ကိုယ်စားလှယ်တွေဟာတကယ်တမ်းအမှန်ကတော့ရန်ကုန်မြို့တော်လူမြို့တော်သားတွေရဲ့စိတ်တိုင်းကြရွေးချယ်ခံလိုက်တဲ့ရွေးကောက်တင်မြောက်လိုက်တဲ့ပုံစံတွေမဟုတ်ဘူးဆိုတာအချင်
းဒါပေမဲ့နောက်ပိုင်းခရင်ကိုစားပြုပြီးတော့ရွေးချယ်ခံခဲ့တဲ့ကိုစလဲဥခေလိုင်ဒေါ်ဒီကာကတော့ရွေးကောက်ပွဲဝင်ကိုစလဲလောင်းတယောက်အနေနဲ့ပြည်သူတွေရဲ့မဲကိုလွယ်လွယ်နဲ့ရခဲ့တာမဟုတ်ဘူးလို့သူကပြောပါတယ
်ကျွန်တော်ပြည်သူလူထုကနေပြီးတော့ကျွန်တော်ရွေးချယ်လိုက်တယ်အဲပြည်သူလူထုကိုရွေးချယ်တယ်ကျွန်တော်ဘာပြောရလဲဆိုပြည်သူလူထုကနော်အခုကျွန်တော်တို့ရန်ကုန်မြို့တော်မှာရှိကြတဲ့ပြည်သူလူထုကအဲ့ကူပဲ capacity အရန်မြင့်ပါပဲ capacity တကယ်မြင့်တယ်အဲ့တော့လူတယောက်ကသွားပြီးတော့ပြောမယ်ဗျာကျွန်တော်ကိုယူပါဘယ်လိုလုပ်ပါအာမရဘူးခင်ဗျားယူတယ်ယူလို့မရခင်ဗျားကိုခင်ဗျားပြောတဲ့လက်ရုံမှာမဟုတ်သူ့ရဲ့နောက်ကျောင်းလေအစုံလုံးဆစ်ပြီးတော့မှငါကယူတာအဲ့တော့အခုဗျာခင်ဗျားကျက်တဲ့လောက်မဲုံနေမှာကျွန်တော်ယူပါပုံကြီးပြလဲမယူဘူးဗျာအေးရမယ်ဆိုတော့အနေငယ်တော့ရှိတော့ရှိမှာပေါ့ဒီမှာရန်ကုန်ကအဲ့လောက်နဲ့မရဘူးဗျာအဲ့ဒါကြည့်စားသွားတွေ့သွားတွေ့ရတယ်
ဒီကနေ့ထုတ်ပြန်ခဲ့တဲ့စီးရင်အရာအသစ်ပြန်ဖွဲ့မဲ့စီမင်သာရေးကော်မတီမှာအရှိပိုင်းခရိုင်ကိုစားပြုပြီးတော့ဦးထေအောင်နောက်ပိုင်းခရိုင်ကိုစားပြုပြီးတော့ဦးခင်လိုင်တောင်ပိုင်းခရိုင်ကိုစားပြုဒေါက်တာအေးမင်းမြောက်ပိုင်းခရိုင်ကိုစားပြုဦးခင်မောင်တင်တို့ရွေးခန့်ခဲ့ရတာပါအခုရွေးခန့်ထားရတဲ့သူ၄ဦးနဲ့ရန်ကုန်တိုင်းဒေသကြီးဆွေရဖွဲ့ကတရိုက်ခတ်မဲ့သူ၄ဦးပြီးတော့တမရအစုပြုလာမဲ့မြို့တော်စီမင်သာရေးကော်မတီဥက္ကဋ္ဌကမြို့တော်ဝင်ဖြစ်လာပြီးတော့ရန်ကုန်စီမင်သာရေးကော်မတီကိုရှင်းနှင်းမှာအသစ်ပြန်ဖွဲ့မှာပါလက်ကြွလှူရှားသူတွေကဝင်ရောက်ရွေးချယ်ခံခဲ့တဲ့သူတွေကတော့ဦးဝင်းချုံနဲ့ဒေါ်စုစန္နလက်လာဆိုလို့ဖြစ်ပါတယ်ဒါပေမဲ့သူတို့နိုင်မရခဲ့ပါဘူးအခုနိုင်ရခဲ့တဲ့ကိုယ်စားလှယ်၄ဦးတည်းကဦးထေအောင်ကတော့ဆာကူရာလုပ်ငန်းစုပိုင်ရှင်စီးပွားရေးလုပ်ငန်းရှင်ကြီးတယောက်ဖြစ်တယ်လို့ဦးခင်လိုင်ကလည်းဇော်တိကသင်ကန်းတိုက်ပိုင်ရှင်ဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်လည်းဖြစ်ပါတယ်ဒေါက်တာအေးမင်းကတော့ဆရာဝန်တယောက်ဖြစ်ပြီးတော့နိုင်ငံတော်သမ္မတအကြံပေးအဖွဲ့ဝင်ထဲမှာပါတယ်ဒေါက်တာနေစင်လက်နဲ့ညီကိုဝမ်ခွဲတော်ဆက်သူလည်းဖြစ်ပါတယ်ခင်ဗျာ
တော်ရရှိမှာခင်ဗျာ 2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年5月2日に2022年 တင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရရှင်။ဒေါက်တာရှင်များရှင်။ဆောင်းနှင်းတွေဝေးတဲ့ဒီနေ့တကူရာသီရောက်တိုင်းတရာသီကိုခန်းစားရေးပွက်ထားတဲ့တခြင်းတွေနဲ့ဖျော်ဖြေပေးနေပါရယ်။ဒါကြောင့်ဒီနေ့တော့လေးဖြူနဲ့ဖွဲတီဆိုတဲ့လွမ်းသူအိမ်မဲတခြင်းနဲ့ဖျော်ဖြေပေးချင်ပါရယ်။နားဆင်ပါရှင်။ကချိုးလင်းပေးတဲ့တခြင်းနဲ့ဆောင်တွေကိုသောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။အခုနောက်ဆုံးကြာရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးပါအောင်ရှင
်။ပျောက်ဆုံးနေတဲ့ Air Asia လေယာဉ်ဟာပင်လယ်ပြင်အောက်ထပ်မှရောက်နေပြီလို့အင်ဒိုနီးရှားကစေးနဲ့ရှာဖွေရေးဖွဲ့အကြီးကပြောလိုက်ပါရတယ်။ခီးတယ်နဲ့လေယာဉ်ဝန်ထမ်းစုစုပေါင်း162ဦးပါသွားတဲ့ Airbus 320အမျိုးအစားအဲ့ဒီလေယာဉ်ဟာအင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်အတွင်းမှာတနင်္ဂနွေနေ့ကပြတ်ကျသွားခဲ့တယ်လို့ယူဆကြောင်းအဲ့ဒီရှာဖွေကစေးအကြီးကကပြောပါရတယ်။ကဲဇယ်လာသူ90လိုက်ပါလာတဲ့ကွန်တီတင်မော့ဟာဒီကနေ့မှာအီတလီနိုင်ငံဘာရီစိတ်ကန်းကိုဆက်ရောက်ခဲ့ပြီဖြစ်ပါတယ်။မိသွေးတန်တင်ခဲ့တဲ့တင်မော့ကနေကဲဇယ်လာသူတွေရဲ့ပထမတုပ်အဖြစ်နဲ့ကန့်ကတ်လာတာလည်းဖြစ်ပါတယ်။ကော်ဖူကန်းလုံးမှာမိလောင်နေတဲ့တင်မော့ပေါ်မှာကြံနေတဲ့ခီးတယ်တွေကဲဇယ်ကြီးအတွက်ကဲဇယ်ကြီးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေကြဆဲဖြစ်ပါတယ်။တရုတ်နိုင်ငံဂျီမေတရုတ်နိုင်ငံမှာဂျီမေးအကောင့်တွေကိုကြည့်လို့မရအောင်ပိတ်ပင်ခံလိုက်ရပါတယ်။ Google ရဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုတက်ကြီးကွင်းအကန့်အသတ်နဲ့ပေးနိုင်မှုတရုတ်အစိုးရကစူးစမ်းနေတဲ့ကြားကအခုလိုဖြစ်သွားခဲ့တာလည်းဖြစ်ပါတယ်။
တနင်္လာနေ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twaits ဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ 9:00 ထိ line to meter 7925ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သသရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေပါစေ။ VOA ကိုအားပေးတာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.